ဥတုရတို့ကြိုးပမ်းနေတဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ရှင်ရိုက်ကူးရေးနောက်ဆုံးအချက်တွေဘယ်လိုရှိလဲဆိုတာသိပြသေးလားခင်ဗျာ
။အဲဒီလိုဗျာကျွန်တော်တို့အခု21ရက်နေ့ကစပြီးတော့ကျွန်တော်တို့ဒီဗိုလ်ချုပ်အောင်ဆန်းရုပ်ရှင်စက္ကာတကယ်တော့ရုပ်ရှင်ကြီးအတွက်တွေ့ဖို့လေ့ကျင့်ခန်းလုပ်တယ်လို့ပြောပြောပေါ့နော်။တီစာလို့ခေါ်မှာပေါ့နိုင်ငံတကာမူရတော့အဲတီစာလေးကိုကျွန်တော်တို့ခုအောက်တိုဘာ21ရက်နေ့ကိုစရိုက်မယ်ပေါ့နော်။ပထမအဆင့်မှာတော့ကျွန်တော်တို့ဇညွန်းနဲ့မှာအရေးကြီးတယ်လို့ထင်ရတဲ့အခန်းလေးတွေကိုစပြီးတော့ရိုက်ပါမယ်။နံပါတ်1ရိုက်မယ့်အခန်းကတော့တော်လန်ရေးကြီးကာလာမှာလေးဘုရားအောင်ဆန်းကဒုက္ခင်ကြီးကိုလိုက်ပြီးတော့ဂျပန်ဝင်းဆောင်ရွာကိုပို့လိုက်ရတာကိုဒုက္ခင်ကြီးကလည်းအချင်းမကလေးနှစ်ယောက်နဲ့ကိုဝန်နဲ့အဲ့ဒီအခန်းလေးကိုကျွန်တော်စရိုက်မယ်။အဲ့ဒီလိုအခန်းလေးစရိုက်ရခြင်းရဲ့အကြောင်းရင်းကလည်းဘုရားကလူသားဆန်တယ်ဆိုတဲ့အတိတ်ပဲလေးပေါ့မိသားစုတန်ရောစဉ်အဲ့ဒီတန်ရောစဉ်နေကြားတဲ့ကပဲဂျပန်ဒေါ်လာရေးကြီးကိုစနေရတယ်ဆိုတာလေးကျွန်တော်ရိုက်ပါမယ်။နောက်တစ်ခါကတော့ကျွန်တော်တို့တရချောင်းကြီးရွာကိုဘုရားတို့ရောက်သွားတဲ့အခါမှာအဲ့ဒီတရချောင်းကြီးရွာမှာဘုံမင်းကောင်ကညဘက်ပေါ့နက်ရှင်တော်တစ်ချိန်ဆိုတဲ့အချိန်မှာဘုရားကနေပြီးတော့သူ့အမျိုးသမီးရဲ့အင်ကြီးရဲ့ကလေးရဲ့အင်ကြီးရဲ့ဓာတ်ပုံရဲ့ကိုထုတ်ကြည့်ပြီးလွမ်းတဲ့အခန်းလေးရိုက်မယ်။ဒါကလည်းဘုရားရဲ့စစ်ကာလကြီးကြားထဲမှာဖြစ်နေရတဲ့လွမ်းတန်ရုံစဉ်လေးကိုပေါ့ပြခြင်းနဲ့နောက်တစ်ချက်ကတော့မောင့်ဗက်တန်ကဘုရားကိုမေးတယ်ပေါ့ဝဲလင်တန်လားချာချီလားမေးပါလို့မှလည်းဆုံးဖြတ်ပါဆိုတဲ့အချိန်မှာအဲ့ဒါကတော့ပြကိုပြခြင်းလို့ရနိုင်ငံရေးသမားလှုပ်ခြင်းစစ်တပ်ကထွက်ဆိုတဲ့ဟာကိုဘုရားကလှုပ်ထားလိုက်တဲ့အခန်းပေါ့နော်။အဲ့ဒီအခန်းလေး၃ခန်းကိုကျွန်တော်တို့အရင်ဦးဆုံးစရိုက်ပါမယ်။ကျွန်တော်တို့21ရက်နေ့ကနေစရိုက်မယ်ဆိုတော့အဲ့ဒီ၃ခန်းလေးကိုကျွန်တော်ရက်ကူးရက်ကူးဆယ်ရက်လောက်တော့သတ်မှတ်ထားတယ်
။ဒီရုပ်ရှင်ဇာတ်ကားကပေါ့လေလက်ရှိပြင်ဆင်ထားမှုအတိုင်းအတာရဘယ်လောက်ထိပြပြင်လိမ့်မယ်ဘယ်လောက်ထိအောင်မြင်မှုရှိလိမ့်မယ်လို့တွက်ဆလို့ရပါလားခင်ဗျာ။
အမှန်တိုင်းကျွန်တော်တို့ဘုမုံရင်းလေးပြောမယ်ဆိုတော့ကျွန်တော်တို့ကတော့ကျွန်တော်တို့ဘုရုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဘုရုပ်ကိုအကောင်းဆုံးဖြစ်အောင်လုပ်တာပါပဲ။တစ်ချက်ကတော့မြန်မာပြည်ကမြန်မာပြည်သက်တည်းအတွက်ကိုကျွန်တော်တို့မြန်မာလူမျိုးတွေအားလုံးအတွက်ကိုဘုရုပ်ကိုဂုဏ်ယူစရာဖြစ်အောင်တော့ကျွန်တော်တို့ရိုက်နိုင်မယ်လို့ယုံကြည်ပါတယ်။သို့တော့ကျွန်တော်တို့နိုင်ငံတကာဆိုတဲ့ဟောလိဝုဒ်တို့အင်္ဂလန်ကလူတွေတို့နဲ့ကျွန်တော်တို့ရဲ့စကားပြောတဲ့အခါမှာတော့သူတို့ကကျွန်တော်တို့ရဲ့ဇညွန်းကဘုရုပ်ကိုတိတ်မွန်းထားလို့အားကြည့်တယ်ပေါ့။ဘုရုပ်ကစူပါမန်နဲ့တူနေတယ်ဆိုပြီးတော့သူတို့ကကျွန်တော်တို့ကိုနည်းနည်းပြင်ခိုင်းတာတွေရှိတယ်ဗျ။အဲ့ပြင်ခိုင်းတာတွေတဲမှာလှုပ်ကြံပြင်ခိုင်းတဲ့အခန်းတွေပါပါတယ်ပေါ့အဲ့ဒါမျိုးတွေတော့ကျွန်တော်တို့မလုပ်နိုင်တဲ့အတွက်ကျွန်တော်တို့သူတို့ရဲ့အကြံဉာဏ်ကိုမယူခဲ့ပဲဟိုအကူကိုပြီးတော့ဗမာမမဗမာစစ်စစ်နောက်ပြီးတော့ဘုချုပ်ဆိုတဲ့ပုဂ္ဂိုလ်ရဲ့အဖြစ်မှန်ပဲလှုပ်ကြံတာလည်းဟစမပါဘူးပေါ့အဲ့လိုအဖြစ်မှန်ကိုပဲကျွန်တော်တို့ကြိုးစားပြီးရိုက်တာဖြစ်တဲ့အတွက်နိုင်ငံသားတွေကတော့ကြိုက်မယ်မကြိုက်ဘူးတော့ကျွန်တော်တို့တစ်ထစ်ချမပြောနိုင်ဘူးပဲဗမာလူမျိုးအလုံးတော့ဒီကကြည်ပြင်ဂျင်းနဲ့ကြားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဇက်ကောင်အပိုင်းနဲ့ရောဘယ်လိုတွေများရှိပါလဲခင်ဗျာအထူးသဖြင့်ဘုချုပ်အောင်ဆန်းအပြင်ပေါ့လေသူရဲ့ခေပြန်ဇက်ကောင်တွေဖြစ်တဲ့ဥသိမ်းဖေမြတ်တို့ဂလုံးဥစောတို့ဒီဇက်ကောင်တွေပြင်ဆင်ထားမှုအပိုင်းနဲ့ရောအားရမှုရှိပါလားခင်ဗျာ
အဲအဲ့ဒါအချိန်ကလည်းဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆရာကြီးဦးဝင်းဖေထင်တယ်သေးသေးချာချာမသိပဲနဲ့ဒီဟာကိုဒီလုံးကလည်းတေးဥဆောင်တွေကိုဘုချုပ်အောင်ဆန်းကိုပဲကျွန်တော်တို့ကရိုက်နေတယ်တခြားလူတွေကိုမထည့်တော့ဘူးလားလို့ဆိုပြီးတော့အဲ့တုန်းကပြောတဲ့ဟာတခုကျွန်တော်တို့အွန်လိုင်းမှာနားထောင်လိုက်ရပါတယ်ဒါလည်းဆရာကြီးဒါကျွန်တော်တို့ရှင်းပြနေတဲ့ကိစ္စကိုသေချာချာအမထောင်လို့ဖြစ်လိမ့်မယ်ထင်တယ်ကျွန်တော်တို့ကအဲ့ဒီလူတွေထက်အရေးကြီးတာကဘုချုပ်အောင်ဆန်းဆိုတာကိုတေးဥဆောင်အဲ့ဒါဒေါခင်ကြီးဆိုတာတရုတ်ဆောင်အစ်စ်မှန်မင်းမဲ့ကျန်တဲ့တရုတ်ဆောင်တွေအလုံးကကျွန်တော်ရှိပြီးသားတရုတ်ဆောင်အဟောင်းတွေနားလည်ပြီးသားလူတွေကိုတုံးထားတာဖြစ်ပါတယ်။ဒါကြောင့်ဘုကျောင်းဆန်းကိုသာကျွန်တော်တို့က training ပေးပြီးတော့ကျန်တဲ့လူတွေကိုကျွန်တော်တို့က training ပေးစရာမလိုတဲ့လူတွေပေါ့။အဲ့တော့ကြောင့်မလို့ဥပမာဆိုတော့ကျွန်တော်တို့ဒီနေရာမှာပုံမှန်လေးလေးအခုတည်းကပြောလို့ရပါတယ်။တခင်တန်းထွန်းနေရာဆိုရင်တရုတ်ဆောင်နေမင်းပေါ့နော်။ဒေါက်တာဘမော်နေရာဆိုရင်ကျန်အောင်ပေါ့ကျွန်တော်အဲ့ဒါတွေလည်းအကုန်လုံးတတ်မှတ်ပြီးရွေးပြီးသားကျွန်တော်စားရိုက်တဲ့ဘုကျောင်းဆန်းကွယ်လွန်နဲ့အလုတ်ကြံခံရတဲ့မြေခန်းနာမှာဆိုရင်နာမည်ကြီးပြုတ်ဆောင်တဲ့ကြီးပဲကျွန်တော်တို့ထည့်သွင်းမှာပါအ
ဓိကဇက်ကောင်ဖြစ်တဲ့ဒီဘုကျောင်းဆန်းဇက်ကောင်နဲ့ပတ်သက်ပြီးတော့ပြင်ဆင်ထားမှုအခြေအနေတွေအရာပေါ့လေဘလောက်ထိပြင်ပြင်အောင်ပြုတ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ထားပါလားခင်ဗျာ
အဲကြော်ကြော်မျိုးကတိကတော့သူ့ရဲ့အခြေခံကပြုတ်ဆောင်ဝါဒနာပါတယ်သူကကမ္ဘောဇာဘောလုံးတင်းရဲ့ဘောလုံးကတယောက်ဖြစ်တယ်ဒီတော့တစ်ဖက်ကပြောမှာဆိုရင် physically ကတော့ကျွန်တော်တို့ကသူ့ကိုလုံးလုံးလေးလေးစိတ်ချရတဲ့လူတယောက်ပဲဖြစ်တယ်စိတ်တတ်ပိုင်းဆိုင်ရာလည်းကြံခိုင်တယ်ပြုတ်ဆောင်ပိုင်းကတော့အားနေပါတယ်သူကနည်းပေမဲ့ကျွန်တော်တို့ပြုတ်ဆောင်အစ်စ်မလို့ကိုကျွန်တော်တို့အချိန်ယူပြီးတစ်နှစ်လောက်ကကျွန်တော်တို့ကောင်းကောင်းတင်းနေတာပါပထမတော့ကကျွန်တော်တို့ကိုလူမင်းတို့ကတင်းခဲ့တယ်ဒုတိယအချိန်မှာပြင်တစ်က theory pick up ဆိုဆရာနဲ့ခေါ်ပြီးတော့စိတ်ကြရတင်းပါတယ်အခုဆက်လက်ပြီးတော့ကိုမျိုးမင်းနဲ့ကိုဝိုင်းနဲ့နှစ်ယောက်ကတာဝန်ယူပြီးတော့ဆက်တင်ထားပါတယ်အဲ့တော့ကျွန်တော်တို့ကဒီဇန်ညွန်းနဲ့မှာပါတဲ့ဇက်ကွက်ထိုင်ကိုသူကအကုန်လွတ်ရနေရသူ့ကိုယ်သူဘူကျောင်းအောင်ဆန်းလို့ထင်နေအောင်ကိုကျွန်တော်တို့ကသူ့ကိုအဲ့လိုထားလာတာပါဒေါက်ကြီးနေရာကိုတရုတ်ဆောင်မဲ့ဇာကြီးလင်းကိုလည်းအဲ့လိုထားလာတာပါကျွန်တော်တို့ကဆိုတော့ကျွန်တော်တိတိကျကျပြောနိုင်တာကတော့သူတို့တခြားဇာကားတွေတော့ကျွန်တော်မသိဘူးပေါ့နော်ဘူကျုပ်နဲ့ဇာကားမှာတော့ဒေါက်ကြီးနေရာတရုတ်ဆောင်မဲ့ဇာကြီးလင်းတော့လည်းကောင်းကြော်ကြော်မျိုးတော့လည်းကောင်းနှစ်ယောက်လုံးကအားရစရာကောင်းလောက်အောင်တကယ်ဘူကျုပ်ကိုကြည့်နေရတယ်လို့ဒေါက်ကြီးကိုကြည့်နေရတယ်လို့ဖြစ်အောင်သူတို့ကြိုးစားထားပါတယ်ကျွန်တော်ကတော့အားရတယ်
ငွေကြေးပ တ်ချက်လုံလောက်မှုအတိုင်းဒါပြီးတော့နှီးပညာပိုင်းပေါ့လေဘယ်လိုတွေများအခြေအနေရှိပါလဲခင်ဗျာ
နံပါတ်1အမှန်တိုင်းကျွန်တော်ဝန်ခံပါမယ်ငွေကြေးကိစ္စတော့ကျွန်တော်တို့ပြဿနာရှိပါတယ်ကျွန်တော်တို့လောလောဆယ်ရှိတဲ့ပိုက်ဆံနေနဲ့နောက်တစ်ခုကတချို့ကလည်းအဲ့လိုမျိုးကျွန်တော်တို့ဒီပေါ်မှာပြောကြတာရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကကိုယ်ပစံကိုစိုက်ထုတ်ပြီးကျွန်တော်တို့ရိုက်ကြမှာပါအဲ့အတွက်ကြောင့်ကျွန်တော်တို့မှာရှိသမျှကျွန်တော်တို့ကျွန်တော်တို့လက်ထဲမှာရှိနေတဲ့ပစံကိုလည်းထုတ်မယ်နောက်ပြီးရင်ကျွန်တော်တို့ကတိုင်းပြည်ကိုလည်းပုံမှန်လင်းလင်းကျွန်တော်တို့စရိုက်တဲ့ခါကျရင်ဝန်ခံမယ်ကျွန်တော်တို့ဒီလောက်ပဲရှိတယ်ဒီလောက်လူသေးတယ်ကျွန်တော်အဲ့ဒီအတွက်ကိုကျွန်တော်တို့တိုင်းနိုင်ငံလုံးကိုကျွန်တော်ဒီစားကောင်းအလကားပြမှာဖြစ်တယ်ပေါ့ဆိုပါတော့ဗျာအကျန်းနဲ့အားဖြင့်ကျွန်တော်တို့ပြောကြည့်အောင်ဆိုရင်ကျွန်တော် 1 mole လို့ပေါ့လူတစ်ယောက်1000လောက်ပဲကျွန်တော်တို့ပေးကျွန်တော်တို့အဲ့ဒီစားကားရိုက်လို့ရတယ်အဲ့ဒါ1000ဆိုတော့လူမျိုးတွေ BR ဒမလင်းမိုးမရှိပါဘူးနိုင်ငံတကာကားလို့ဆိုကျွန်တော်တို့ကဒေါ်လာနဲ့ချင်း14 5သန်းအကုန်ခံပြီးတော့ကြိုက်မယ်ဆိုရင်တော့ဟုတ်တာပေါ့ဆိုတော့ကျွန်တော်တို့လက်ထဲမှာ14 5သန်းလို့ပြောနေတသန်းတော့မရှိပါဘူးဒါတပိုင်းပေါ့ဒါကိုလည်းအန်ဒီရလည်းသူပြောပြီးသားရအောင်သူထုတ်ရှာပေးမယ်လို့သူလည်းကြိုးစားပါမယ်လို့တော့ပြောထားတယ်ပေါ့နော်ဒီပညာပိုင်းဆိုင်ရာကြတော့ကျွန်တော်တို့ကပြဿနာရှိပါတယ်တကယ်နိုင်ငံတကာနည်းပညာကိုကျွန်တော်တို့လုံးဝမသိပါဘူးလုံးဝမတတ်ပါဘူးဒီတော့ကိုလည်းကျွန်တော်တို့ကဂျပန်အဖွဲ့နဲ့ဟောလိဝုဒ်ကစတီဖန်ဂိုဘလန်နဲ့ကိုအကူအညီတောင်းထားပါတယ်အဲ့တော့ပြည်တွင်းမှာရိုက်တဲ့ကိစ္စကိုတော့မလိုပေမဲ့ editing နဲ့ post production ပိုင်းမှာတော့သူတို့အကူအညီကိုကျွန်တော်အပြည့်ယူပါမယ်
ငွေကြေးပေါ်ဒီအကြမ်းမြင့်အဖြစ်ဒီဇကာတစ်ခုလုံးတည်းဘလောက်ထိမှန်းထားတာရှိပါလဲခင်ဗျာ
တကယ်ကျွန်တော်တို့မှန်းထားတဲ့ amount ကပမာငွေ3,000 ကျွဲတော့ကျွန်တော်တို့မှန်းထားတယ
်လိုအပ်တဲ့အကူအညီအစိုးရဘက်ကအကူအညီပံ့ပိုးမှုရောလုံးလုံးမရှိဘူးလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးသူတို့ဥမာပေါ့ကျွန်တော်တို့ရိုက်မဲ့နေရာတွေကိုသူတို့ဘယ်နေရာရိုက်ချင်လဲရိုက်ချင်တဲ့နေရာပြောပါလို့ဆိုပြီးတော့ကျွန်တော်တို့ကူညီပါတယ်ဟိုစတူဒီယိုသဘောမျိုးပေါ့လေကျွန်တော်တို့စစ်တိုက်တိုက်မဲ့အခန်းတွေလိုပါတယ်တို့ညကြီးနေရာကြီးလို့ဆိုငွေကြီးနေရာမှာကျွန်တော်တို့ကကိုယ်ပစံနဲ့ကိုယ်ပဲရိုက်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အပြစ်ပါဒါတော့ကျွန်တော်တို့ကလက်မခံခဲ့တာပါဒီလိုပစံနဲ့ပဲရိုက်ချင်တယ်ဒီအဲ့လိုစိတ်ကိုကျွန်တော်တို့ကဆုံးဖြတ်ထားလို့ပါ
ဒီစကိုက်တစ်ခုလုံးပေါ့လေဘယ်လောက်လောက်ကြာမြင့်နိုင်မယ်လို့အကြံပြန်တွက်ဆထားတာရှိပါလဲခင်ဗျာ
ကျွန်တော်တို့လုပ်ငန်းစဉ်အတိုင်းတော့ကျွန်တော်တို့ switch ချထားတဲ့အတိုင်းတော့ကျွန်တော်တို့6လနဲ့8ရက်သို့မဟုတ်6လနဲ့10ရက်လောက်ကျွန်တော်ရက်ကူးရက်ယူမယ်လို့ဆုံးဖြတ်ထားတယ်ဘာကြောင့်လဲဆိုဂျပန်နဲ့အင်္ဂလန်ကိုတော့ရိုက်ရမှာ哦ဇန်နဝါရီဆိုဂျပန်မှာတယ်အင်္ဂလန်ပါတယ်နောက်ပြီးတော့မော့ဘက်တန်နဲ့ဆုံတဲ့ကန်နီပါတယ်အိန္ဒိယပါတယ်ဒါပေမဲ့အင်ကန်နီရောအိန္ဒိယမှာပဲလေရင်လိုက်တော့မယ်လို့ဆုံးဖြတ်ထားတယ်ဆိုတော့ဂျပန်ဘက်အချမ်းကတော့ကျွန်တော်တို့ဂျပန်အနုပညာရှင်များအဖွဲ့ကဂျပန်တန်ယုံကအကူအညီပေးတာဖြစ်တဲ့အတွက်အဲ့ဒီဘက်ကတော့ကျွန်တော်တို့ကနေရာတွေပါတယ်ကတော့တော်တော်စိတ်ချလက်ချပတ်စံမကုန်ပဲရနိုင်တဲ့နေရှိတာပေါ့လေအင်္ဂလန်ကလည်းပဲအန်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကူအညီပါမယ်ဆိုပြီးတော့ပြောထားတဲ့အတွက်စတူဒီယိုတွေရောပါတယ်ရောကျွန်တော်တို့အဆင်ပြေပါတယ
်ဒီစကားရိုက်ကူးမှုနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်အနေနဲ့လေးလေးနက်နက်ဦးစုအားတို့မှာတာဗာဒီမရှိပါလေခင်ဗျာ
အန်ဒီကတော့အဲ့ဒါပတ်သက်လို့တော်တော်လေးရှင်းပါလေသူကပြောတာကရုပ်ရှင်နဲ့ပတ်သက်လို့တိကတိစားကဖြစ်ရှင်တယ်ကျွန်တော်တို့လှုပ်ရှင်တာလို့လူတွေဟာသူ့ပြောဒါပေမဲ့သူ့ဘက်ကဖြစ်ရှင်တယ်အဲ့ဒါဒီကားကဘာမှလူမျိုးတွေအနေနဲ့ဂုဏ်ယူစရာကောင်းတဲ့ရုပ်ရှင်ကတည်းကကျွန်တော်တို့ဖြစ်အောင်လို့လှုပ်သို့တော့ကိုပါတာကိုသားလွတ်လွတ်လပ်လပ်ဖန်ပြီးပါဆိုတဲ့ဟာကိုအန်ဒီကကျွန်တော်တို့ပြောထားတာဖြစ်တဲ့အတွက်ရုပ်ရှင်ဖွဲ့အခုစရိုက်တယ်ဆိုတာတော့မှအန်ဒီကိုသတင်းပဲပို့ပြီးရိုက်တာကိုကျွန်တော်တို့နောက်မှပဲဘာတွေရိုက်တယ်ဘယ်လိုရိုက်ရှင်းဆိုတာတကူတို့ပြောလိုက်ရင်သူတိသွားမှာပေါ့
ဥသူကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုကြ